နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ထိုင်းနိုင်ငံ၃ရက်ကြာခီးစဉ်အတွင်းမှာမြန်မာနိုင်ငံသားဒုက္ခသည်တွေနဲ့တွေ့ဆုံဖို့လည်းစီစဉ်နေပါတယ်။ထိုင်းနိုင်ငံတွင်ကမြန်မာနိုင်ငံသားစီပီးဒုက္ခသည်တွေရွှေပြောင်းအလူသမားတွေရှိရာဒေသကိုတွားရောက်လို့ပြီးပညာရေးကျန်းမာရေးဆိုင်ရာကိစ္စတွေကိုလည်းဒေါက်တာဆန်းစုကြည်ကလေ့လာလိုတယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ထိုင်းနိုင်ငံတွင်ကစီပီးဒုက္ခသည်တွေကတော့မြန်မာအစိုးရတဲ့အနေနဲ့ဒုက္ခသည်ဆိုင်ရာမူဝါဒတရက်တိတိကျကျပေါ်ထွက်လာဖို့မျှော်လင့်နေကြပါတယ်။မတင်ကြီးထိုက်ကစူးစီးတင်ပြထားပါလေ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးဖြစ်လည်းတာဝန်ယူထားသူဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံသားတန်းနဲ့ချီနေထိုင်နေကြတဲ့ထိုင်းနိုင်ငံကိုဒီလကုန်ပိုင်းမှာ၃ရက်ကြာခီးစဉ်တွားရောက်မှာဖြစ်ပါတယ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်အဖွဲ့အတွင်းရေးမှူးဒေါအေးအေးဆိုးကဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအတည်ပြုပြောပါတယ်
23 24 25လာကုန်ကနေလောက်မှာသွားမှာအမအကျမ်းမဲ့တိတာသွားမှာသူ ITB camp နဲ့သူသွားချင်လို့တတ်တက်ကိုထိုက်ပဲကိုသူပြောထားတယ်သူမရောက်ဘူးတေးတဲ့နေရာတွေသူမရောက်ခဲ့မမြင်ရသေးတဲ့နေရာတွေကိုသွားကြည့်ချင်တယ်လို့တေချာပြောထားတယ်နောက်တော့စေးရုံတို့ဘာလို့ပေါ့အဲ့ဒီဟိုကျောင်းတို့ဘာလို့ဘလို့စီစဉ်နေပါညာတယ်အဓိကတော့အဲ့ဒီ ITB ကိစ္စရယ်ပြီးတော့အလုပ်သမားတွေနဲ့ပတ်သက်ပြီးတော့ဟိုဘာလို့များလှုပ်ပေးထားလဲဘာလို့သွားပြီးအခြေအနေသူသွားကြည့်ပြီးတော့ထိုင်းဆိုရနေလဲပြောဆရာရှိပြောလို့ရအောင်ဟိုသူတကူ mention လောက်တာတော့ဥစားပေါ့ငါလုပ်ငန်းလုပ်တဲ့မြို့အဲ့လိုမြန်မာလုပ်သမားတွေအများကြီးရှိတယ်အဲ့ဒီအဲ့ဒါကြည့်ကြတယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကတော့အခုတစ်ထည့်ကို program ကြီးအမှန်တိုင်းပြောရရင်နှစ်ပူနှစ်ဖက်မှာဟိုစစ်နေအညိနေတော့လေဟိုတွားရေးလာရေးစင်ကြေလာပါဆိုတော့ type ဘက်ကလည်းသူ့ဘက်ကထည့်ချင်တဲ့ program ကြီးရှိတယ်ဒီအဖွဲ့နဲ့တွေ့ပေးပါသူတို့နဲ့ဟိုသူတို့ဘက်ကစီးပွားရေးသမားပါသမားတွေနဲ့သူတို့ကလည်းတွေ့ချင်တော့သူတို့ဘက်ကလည်းဟိုအရေးကြီးပါတယ်ဒီပုဂ္ဂိုလ်ကတော့ဘယ်သူမှပါချင်တယ်လို့တော့အချိန်ကပေးနိုင်မပေးနိုင်သူတို့ညှိနေကြတော့
ခီးစဉ်နဲ့ပတ်သက်လို့တော့နှစ်နိုင်ငံအသေးစိတ်ညှိနှိုင်းနေစေဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါ်အေးအေးဆိုးကပြောပါတယ်။စစ်ပြေဒုက္ခတဲ့စခန်းတွေထံကိုတွားရောက်လူတယ်လို့ပြောဆိုပေမဲ့ဘယ်စခန်းတွေကိုတွားမယ်ဆိုတော့မသိရသေးပါဘူး။စစ်ပြေဒုက္ခတဲ့ထောက်နဲ့ချီနေထိုင်နေပြီး2012ခုနှစ်နောက်ပိုင်းထောက်ပတ်မှုရော့ကျလာလို့ပညာရေးကျန်းမာရေးဘာမှလိုအပ်ချက်တွေရှိလာနေတယ်ဆိုတဲ့အုံဖြံဒုက္ခတဲ့စခန်းတာဝန်ခံတဦးကတော့ဒေါအောင်ဆန်းစုကြည်သူတို့စခန်းကိုလာစီခြင်းနဲ့လို့ပြောပါတယ်
။ဒီဘက်စခန်းမှာရှိနေတဲ့လူမျိုးကမာကြီးကအားလုံးကတော့အမိနဲ့ငါသွားဆောင်ကလာမှာလို့လူတန်းကတော့လက်ကမ်းလို့ကြိုဆိုတာပဲနော်
။မြန်မာနိုင်ငံတွင်ပြည်တွင်းစစ်ကြောင့်ထိုင်းမြန်မာနေဆက်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေအတွက်ကတော့အရင်စစ်အစိုးရလက်ထက်ကရောပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်ကရောမူဝါဒချက်မှဆောင်ရွက်နိုင်ခဲ့တဲ့အခြေအနေမျိုးမရှိပါဘူး။ဒါပေမဲ့အခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရတဲ့လက်ထက်မှာတော့ဒုက္ခသည်ဆိုင်ရာမူဝါဒတွေတိတိကျကျမှန်မှန်ကန်ကန်ထွက်ပေါ်လာဖို့မျှော်လင့်တယ်လို့လည်းအုံဖြံဒုက္ခသည်စခန်းတာဝန်ခံကပြောပါရတယ်
။ကျွန်တော်တို့လည်းပဲမြန်မာနိုင်ငံသားတယောက်ပဲမြန်မာနိုင်ငံသားတယောက်ရရှိတဲ့အခွင့်အရေးမျိုးတော့ကျွန်တော်တို့ကတော့အကြီးကျလိုအပ်တယ်။မြန်မာနိုင်ငံကတရားရဲ့ခွင့်ပြုရေးကိုလိုချင်မှတော့မြန်မာနိုင်ငံထဲမှာတန်နေမှပဲမြန်မာနိုင်ငံကရဲ့တရားရဲ့ခွင့်ပြုကိုရမယ်လို့တော့ကျွန်တော်ထင်တယ်နော်။ကျွန်တော်တို့လည်းပဲအမိနိုင်ငံကအစိုးရကိုယ်တိုင်ကကျွန်တော်တို့ပေါ်မှာထားတဲ့သဘောကတိကျမှကံမှုပြင်းလင်းမှုဒီနေ့ဒီကျွန်တော်တို့ဘာမှအကြီးကျအစီအစဉ်တွေအတွက်ကြောင့်အဲ့ဒါကိုကျွန်တော်တို့အနေနဲ့အများစွာကအထင်နဲ့ရင်ဆိုင်ရပါတယ်နော်
။နေရကျေကျောက်ကလွတ်မြောက်လာပြီးနောက်ပိုင်း NLD ပါတီရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ထိုင်းနိုင်ငံကို2012ခုနှစ်ကတွားရောက်ခဲ့တာမှလည်းမြန်မာနိုင်ငံသားဒုက္ခသည်တွေရွှေ့ပြောင်းလှုပ်သားနေတဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့ဒီကြိမ်ထိုင်းနိုင်ငံခီးစဉ်ကတော့အစိုးရထိတ်တန့်တာဝန်ရှိသူတဦးအနေနဲ့တွားရောက်မှဖြစ်တာကြောင့်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးထိုင်းအစိုးရကိုတွန်းအားပေးဆောင်ရွက်မှုတွေရှိလာမယ်လို့လည်းအများကခန့်မှန်းကြပါတယ်ရှင်။